ထိုင်းနိုင်ငံဘန်ကောက်မြို့တော်ကဩဂုတ်လ23ရက်တောက်ကြံနေဆန္ဒပြပွဲကိုရဲတွေကမြေရုပ်ဘုံတွေ rubber ကြီးတွေနဲ့ပစ်ခတ်နှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြသူ3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။လူစုလူဝေးမလုပ်ဖို့တားမြစ်တာကိုမနာခံဘဲဘန်ကောက်က victory ကြောက်တိုင်မှာဆူဝေးကြတဲ့ဆန္ဒပြသူတွေကအစိုးရရဲ့ကန့်တတ်မှုတွေကြောင့်တောင်သူတွေစီးပွားရေးအဆင်မပြေတာကိုပြတာတဲ့အနေနဲ့မယောင်းရလို့ပျက်စီးကုန်တဲ့တက်သီးတွေကိုမီးပုံရှို့ပြီးဆန္ဒပြခဲ့ကြပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝချာရဲ့နေရင်ရှိရာကိုချီတက်ဖို့ကြိုးစားကြပေမဲ့ရဲတွေကတန်ဆူးကြိုးတွေနဲ့ကုန်းတစ်တာကြီးတွေကိုကာပြီးပိတ်ဆို့တားဆီးခဲ့ကြသလိုမြေယိုဘုံတွေ rubber ကြီးတွေနဲ့ပစ်ခတ်ပြီးမိသက်ပိုက်နဲ့ဖြန်လူစုခွဲခဲ့တာပါ။ရင်းတောင်ဝင်ရှိသူတွေကတော့ဆန္ဒပြသူတွေဟာပင်ပောင်ဘုံတွေ၄ခွာတွေကြောက်ခဲတွေနဲ့ပြန်ပြီးပစ်ဖောက်ခဲ့ကြတယ်လို့ပြောပါတယ်။ဆန္ဒပြပွဲမှာဒဏ်ရာရသူအနည်းဆုံး3ဦးရှိတယ်လို့အရေးပေါ်စစ်ကူတာရေးစင်တာကပြောပါတယ်။ထိုင်းနိုင်ငံမှာတောက်ကြံနေတည့်ထဲမှာရောဂါပိုးအကူးဆက်ခံရသူက 23,000 ကျော်ရှိနေတာဖြစ်ပြီးအခုလိုကိုဗစ်ကူးစက်သူတိုးလာနေတာနဲ့အစိုးရရဲ့ရောဂါဆိုင်ရာကင်တွယ်ပုံမကျေနပ်တဲ့ပြည်သူတွေဆန္ဒပြနေတာသတင်း3ပတ်ရှိနေပါပြီ။